ရိုဟင်ဂျာပြည်ပခါတွင်ပြစ်မှုကျူးလွန်သူတွေကိုအပြစ်ပေးအရေးယူနိုင်ရေးနိုင်ငံတကာတရားစီရင်ရေးလုပ်ငန်းစဉ်တွင်နဲ့ပူးပေါင်းဆောင်ရွက်ဖို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးကမြန်မာအစိုးရကိုတိုက်တွန်းလိုက်သလိုမြန်မာအစိုးရဖွဲ့တဲ့ရခိုင်စုံစမ်းရေးကော်မရှင်တွစ်ရှိချက်တွေကိုလူသိရှင်ကြားမထုတ်ပြန်တာဟာစုံစမ်းစစ်ဆေးမှုရဲ့မှန်ကန်ဖြောင့်မတ်မှုကိုတန်တရာဖြစ်စေတယ်လို့လည်းထောက်ပြလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျီနီဗာမှာကျင်းပတဲ့44ကြိမ်မြောက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီဆွေးနွေးပွဲမှာရိုဟင်ဂျာတွေရဲ့အခွင့်အရေးအခြေအနေဆွေးနွေးခဲ့ကြတာတွေထဲကကောက်နှုတ်တင်ပြပေးပါမယ်။ကျမသိင်္ဂီထိုက်ပါ
Human rights situation for Rohingyas in Rakhine State has not improved.
ရခိုင်ပြည်နယ်ရင်းကရိုဟင်ဂျာတွေရဲ့အခွင့်အရေးအခြေအနေတိုးတက်မလာဘူးလို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးမစ်ရှဲဘက်ရှလက်ကစပြီးတော့ပြောပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာရိုဟင်ဂျာအခွင့်အရေးအခြေအနေနဲ့ပတ်သက်ပြီးအင်ကာနစ်ဆွေးနွေးဖို့ရှိနေချိန်မှာပဲရခိုင်ပြည်နယ်ဂူရာပြည်မှာလူအစုလိုက်အပြုံလိုက်မြုပ်နှံထားတဲ့အမှုနဲ့ပတ်သက်ပြီးစစ်တပ်အရာရှိကြီးတဦးအရာရှိတဦးနဲ့တခြားစစ်စစ်တီတဦးတို့ကိုစစ်ခုံရုံးကပြစ်ဒဏ်ချပါတယ်လို့မြန်မာစစ်တပ်ကသတင်းထုတ်ပါတယ်။ကျူးလွန်တဲ့ပြစ်မှုကြားတင့်တဲ့ပြစ်ဒဏ်နဲ့ဘသူတွေကကျူးလွန်တယ်လဲဆိုတာကိုတော့ဖော်ပြမထားပါဘူး။ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးဘက်ရှလက်ကတော့စုံစမ်းစစ်ဆေးမှုတွစ်ရှိချက်တွေကိုလူသိရှင်ကြားထုတ်ပြန်ဖို့မြန်မာအစိုးရကိုတိုက်တွန်းထားပါတယ်။
This commission's independence and the credibility of its investigation has long been in doubt.
မြန်မာဆိုရကဖွဲ့စည်းဆောင်ရွက်တဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE က2019ခုနှစ်အကြမ်းဖက်မှုများဆိုင်ရာအစီရင်ခံစာကိုအစိုးရထံတင်ထားပြီးဖြစ်ပေမဲ့အစိုးရဘက်ကမထုတ်ပြန်တာကြောင့်စုံစမ်းစစ်ဆေးရေးရဲ့ယုံကြည်စိတ်ချရမှုအပေါ်မှာတန်တရာဖြစ်စေပါတယ်။ဒါကြောင့်အစိုးရဘက်ကဒီအစီရင်ခံစာကိုထုတ်ပြန်ဖို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးကတိုက်တွန်းသွားတာပါမြန်မာအစိုးရကရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပါဘူးဂျီနီဗာအခြေစိုက်ကုလသမဂ္ဂရုံးအတွက်မြန်မာအမြဲတမ်းကိုယ်စားလှယ်တန်အမတ်ကြီးဦးကျော်မိုးထွန်းကတော့ရခိုင်မြောက်ပိုင်းပြည်ပခါအတွင်စုံစမ်းတွေ့ရှိချက်တွေကိုလူသိရှင်ကြားမထုတ်ပြန်ရတဲ့အကြောင်းရင်းကိုတော့ခြေပမသွားပါဘူးဒါပေမဲ့လည်းပြစ်မှုကျူးလွန်သူတွေကိုစုံစမ်းဖော်ထုတ်အရေးယူဆောင်ရွက်လို့တဲ့စိတ်ဆန္ဒရောဆောင်ရွက်နိုင်တဲ့အစွမ်းအစာရောရှိတယ်လို့ပြောဆိုသွားပါတယ်
။ The domestic justice system of a country must be respected.
နိုင်ငံရဲ့ပြည်တွင်းတရားစီရင်ရေးစနစ်ကိုလေးစားရမယ်။ဒီနှစ်ဇန်နဝါရီလကတင်သွင်းတဲ့ ICOE အစီရင်ခံစာအရရာဇဝတ်မှုများစုံစမ်းစစ်ဆေးအရေးယူရေးအဖွဲ့ကိုဖွဲ့စည်းထားပြီးဖြစ်တယ်လို့တမရော့ဘက်ကလည်းစုံစမ်းစစ်ဆေးရေးလုပ်နေတယ်လို့ပြောဆိုသွားတာပါရိုဟင်ဂျာပြည်ပခါမှာတာဝန်ရှိသူတွေကိုဖော်ထုတ်အပြစ်ပေးအရေးယူနိုင်ဖို့အတွက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီဘက်ကဆက်ပြီးတော့ဆောင်ရွက်မယ့်အစီအစဉ်တွေကိုဥရောပသမဂ္ဂ EU ဘက်ကမေးမြန်းခဲ့တာမှာတော့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးက
There has been strong international action to advance the accountability agenda.
ICJ, ICC တို့ကတာဝန်ယူမှုတာဝန်ခံမှုရှိရေးဆောင်ရွက်နေကြသလိုကုလသမဂ္ဂစုံစမ်းရေးယန္တရာ IIMM ကလည်းတက်တည်အထောက်အထားတွေကိုစုဆောင်းနေတာကြောင့်နိုင်ငံတကာရဲ့ခိုင်မာအကောက်နဲ့ဆောင်ရွက်မှုတွေရှိနေပြီဖြစ်ပြီးမြန်မာဘက်ကပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းသွားတာဖြစ်ပါတယ်။ Now Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ဘက်ကတော့
The OIC therefore urges Myanmar first to immediately end all targets.
ရိုဟင်ဂျာတွေအပေါ်မှာပြစ်မှတ်ထားအကြမ်းဖက်လုပ်ရက်တွေကိုမြန်မာဘက်ကချက်ချင်းရပ်ဖို့လွတ်လပ်စွာကူးလူတော်လာခွင့်ပြုဖို့နိုင်ငံတကာတရားရုံး ICJ ကချက်မှတ်ထားတဲ့ကြားပြတ်စီမံချက်တွေကိုမြန်မာဘက်ကအပြည့်အဝလိုက်နာဆောင်ရွက်ဖို့နိုင်ငံတကာတရားစီရင်ရေးမှာပူးပေါင်းဆောင်ရွက်ဖို့တောင်းဆိုသွားပါတယ်။ရခိုင်ပြည်နယ်ထဲမှာလက်ရှိတိုက်ပွဲတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်မှခိုလုံနေသူတွေဘေးကင်းလုံခြုံမှုဂုံတိတ်ခါရှိရှိစန္ဒအလျောက်ဌာနေပြန်ရေးပို့ပြီးတော့အခက်တွေ့သွားစေတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးကထောက်ပြပါတယ်။ဂျီနီဗာခြေဆိုင်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မိုးထွန်းကတော့ဘင်္ဂလားဒေ့ရှ်ဘက်ကနေဒုက္ခတွေရာနဲ့ချီပြီးသူတို့သဘောနဲ့သူတို့ပြန်လာနေတယ်လို့တုံ့ပြန်သွားပါတယ်။ဒါပြင်လက်ရှိရခိုင်ပြည်နယ်တွင်အင်တာနက်ပိတ်ပင်ထားတာတွေဟာဆိုရင် တိုင်းရင်းသားတွေကြားမုံတိမှုလှုံ့ဆော်တာတွေကိုတားဆီးနိုင်ဖို့ဖြစ်တယ်။နောက်ဘုံထောင်ဖောက်ခွဲတာတွေအဝေးရေးစနစ်နဲ့မြေမြုပ်မိုင်းတွေအသုံးပြုတာကိုတားဆီးဖို့ဆောင်ရွက်တာလို့လဲတန်မတ်ကြီးဦးကျော်မိုးထွန်းကပြောဆိုသွားပါတယ်ရှင်။